စကိုင်းတိုင်းမင်းကြီးမြို့ကနေ၃မိုင်လောက်သာဝေးပြီးစစ်တပ်အားပေးထောက်ခံသူတွေအများစုရှိနေတဲ့ကံရွာကိုဒီကနေ့ဩဂုတ်လ28ရက်မနေ့9နာရီလောက်မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလိုဝင်ရောက်တိုက်ခိုက်ချိန်မှာမင်းကြီးမြို့ပေါ်ကနေစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကံရွာကအမျိုးသား2ဦးနဲ့အမျိုးသမီး2ဦးလက်နက်ကြီးထိမှန်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲပြင်းထန်တဲ့အခြေအနေနဲ့ဒေသခံတချို့သေဆုံးတာနဲ့ပတ်သက်ပြီးမင်းကင်းဒေသခံပြန်ကြားရေးအဖွဲ့ဝင်တဦးက VOA ကိုအခုလိုပြောပါတယ်
။မနေ့9နာရီအချိန်ကကံရွာမှာတောက်ကြားတပ်ဖွဲ့နဲ့ရင်ထိုင်တိုက်ပွဲဖြစ်တာဗျ။တောက်ကြားတိုက်ဖွဲ့ကနေပြီးမှဒီတော်ကြီးတွေနေတဲ့နေရာကိုတွားပြီးမှတိုက်တာဗျ။တိုက်ပွဲကကနိုင်ကံပေါ်ရကနိုင်တော့မရှိပါဘူးတိုက်ပွဲအချိန်တွေကမသိတော့မသိနိုင်နိုင်ဘူးဗျဟိုသူတို့ကစစ်ကောင်စီကလက်နက်ကြီးပစ်ကူတွေနဲ့လုပ်ပြလိုက်တဲ့အတွက်ဟိုဟာကျွန်တော်တို့ကလည်းဒဏ်ရာရတဲ့သူတွေရှိနေတော့ပြန်ထွက်ခွာခဲ့ရတယ်ဗျမင်းကြီးကနေလက်နက်ကြီးနဲ့လှမ်းပစ်ကူပေးတဲ့ဥစ္စာနဲ့လက်နက်ကြီးကနှံပြီးမှပေးရမယ်ဒီရှိခဲ့တော့အဖိုးကြီးတယောက်ရယ်အသက်30ကျော်အမျိုးသမီးတယောက်ရယ်ကျင်းနေကြတော့အမိသားတယောက်။တန်နေဒုံနေနေတန်နေကြတော့အင်းရင်ဖြစ်ပြီးပြင်းလို့လုတ်တဲ့အချင်းသားနဲ့အဲ့ဒီစားတွေကနှမ်းကုန်ကြတော့တာ
။ကံရွာမှာစစ်တပ်ထောက်ခံသူ30နီးပါးကတက်ဆွဲထားပြီးကျေးရွာအတွင်ဂရုချင်းအကာအကွယ်တွေပြုလုပ်ထားတဲ့အတွက်ဒေသခံအများစုကပြူကျေးရွာလို့သတ်မှတ်ထားတာပါ။တိုက်ပွဲအတွင်စစ်တပ်ထောက်ခံသူဖြူစော်ရီ3ဦးသေဆုံးခဲ့ပြီးကာကွယ်ရေးတပ်ဖွဲ့ဝင်3ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။သေဆုံးဒဏ်ရာရတာနဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုနိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိပါဘူး။စကိုင်းတိုင်းနဲ့ကပဲရေဦးမြို့နယ်မှာလည်းကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့ပြီးပြည်သူ့လုံခြုံရေးတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပါတယ်။တပင်းကနေရေဦးမြို့နယ်ကထွက်လာတဲ့စစ်တပ်နဲ့လမ်းမှာအပြန်အလှန်တိုက်ခိုက်ကြတာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်မင်းမနေ့ကနေရေးရရနေပြတဲ့အင်္ဂါကိုဟုတ်တင်းကိုထိုးလာအဲ့ဒီကဒီမှာမထပ်နေတဲ့ကတင်းကနေပြောဒီနေ့မနေ့ကျတော့ရေးဦးပြန်ပြီးတော့ခောက်လာတယ်ဗျာတင်းကထပ်တင်းစီကြောင်းကရေးဦးပြန်ဝင်နေတဲ့ကင်းထောက်တာကင်းထောက်တဲ့ဟာဗောအင်းမင်းလေးပါလာဖာအဖွဲ့ဝင်ဗျာသူစီရရှိလူအဲ့မှာကြာဆုံးသွားတယ်ဟုတ်ရေးဦးနဲ့ကင်းထောက်ရင်းနဲ့တက်ကြတယ်တကြရင်လည်းအဲညင်းသွားတော့ပြစ်ပြစ်ပြစ်ကြည့်ကြတာတတဲတော့မရှိဘူးပေါ့နော်။ဒါကြောင့်ပြစ်ပြစ်ပြစ်ကြည့်တဲ့အချိန်ဘောကစကားဆမကလည်းနဲ့ကြည့်နေလှမ်းကြည့်တဲ့အခါလည်းနဲ့ကြည့်ကြမှန်တာပေါ့
။စစ်တပ်ဟာရေဦးမြို့တိုင်းရင်းစေးယုံမှာအခြေချတက်ဆွဲပြီးခင်ဦးရေဦးတပင်းစားတဲ့မြို့နယ်၃မြို့နယ်ကိုမကြာခဏနယ်မြေရှင်းလင်းရေးလုပ်တာလည်းဖြစ်ပါတယ်။စစ်တပ်နယ်မြေရှင်းလင်းတဲ့လမ်းတစ်လျှောက်ကျေးရွာတွေကပြည်သူတွေဟာစစ်တပ်နဲ့ဝေးရဘေးလူရကိုမကြာခဏထွက်ပြေးတင်းရှောင်နေကြရပြီးစစ်ကြောအဝေးရောက်မှသာနေရကိုပြန်ဝင်နိုင်ကြလိမ့်ရှိပါတယ်။ဒီလဩဂုတ်လ22ရက်နေ့ကလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်စစ်ဘေးတင်းရှောင်ရင်းခင်ဦးမြို့နယ်ကတက်ကြီးတူအမောဖောက်ပြီးတေဆုံးခဲ့သလိုကြေးရွာဘက်ကိုစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်တာတွေကြောင့်ဒေသခံတချို့တေဆုံးတာလည်းရှိခဲ့ပါတယ်ခင်ဗျာ။